ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကြောက်တန်းရွာမှာအထက်ကကြောင်ဝန်အတွင်စစ်ဆေးဖို့ခေါ်ယူခံထားရသူတွေကိုတပ်မတော်ကပြစ်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတေဆုံးသူ6ဦးနဲ့ဒဏ်ရာရှိသူ7ဦးရှိခဲ့ပါတယ်။သူတို့ထဲမှာအေတပ်ဖွဲ့ဝင်တွေရှိနေတယ်ဆိုပြီးတပ်မတော်ကစစ်ဆေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့တေဆုံးသူနဲ့ဒဏ်ရာသူအလုံးဟာကြောက်တန်းရွာကနေဖြစ်တယ်လို့အခုပြန်ပြီးလွတ်မြောက်လာသူကြောက်တန်းရွာကန်တွေကပြောပါတယ်။သေဆုံးသူ6ဦးရဲ့အမိကိုရွာကန်တူကအခုလို့ပြောပြပါတယ်
။သေတော်ရဲရှာရောင်းနာမင်
းဟုတ်ကဲ့ခင်ဗျာအဲ့ဒါနည်းနည်းပြောပြပါ
။ခွန်ရှိဝင်းနောက်ပြီးတော့နောက်တစ်ယောက်ကဇော်လက်ဇော်လက်ပြီးတော့နောက်ပြီးတော့တန်ခေအောင်နောက်ပြီးနောက်တစ်ယောက်ကလက်ထူတီလက်ထူတီပါကိုကျွန်တော်ကလည်းခိုင်လို့ပြောရတော့သူကအဲ့လိုပဲနောက်တစ်ယောက်ကမောက်ခင်သေးပ
ါဟုတ်ကဲ
့မောက်ခင်သေ
းမောက်ခင်သေ
းနောက်တစ်ယောက်ကတော်ညင်းအောင်
တစရေပြေးပြေးဆိုပြီးကြောင်ကရန်ထားအော်သူဟာအသက်30အရွယ်မောင်တန်းဦးဆိုသူဖြစ်ပြီးစိတ်မမှန်သူဖြစ်ပါတယ
်မောင်တန်းဦ
းသူကနေတဲ့သူသူတန်ရန်ရတယ်တော့မပါလား
မပါဘူးကို तू ကတော့ तू မပါဘူး तू ကတော့တန်းပြီ
သုံးသွားတဲ့လူတွေအားလုံးနဲ့ပတ်သက်နေတယ်ပြောပြပါဦးသူတို့ကခင်ဗျားတို့နဲ့တိလားဟိုကိုရင်းနေတိလား
ဟောကျွန်တော်လည်းတယောရေးပဲလေကိုတယောရေးဆိုတော့မသိကြအောင်မရှိဘူးကျွန်တော်ရောက်ပါလိမ့်ရပါတော့တယ်တော်လဲဆိုတာကျွန်တော်ရဲ့ရောက်ပါပြီ။တော်ညင်းအောင်ဆိုတာကျွန်တော်အမေရဲ့မောင်မသား
။ဟောညီကိုတွေပေါ့နော်
။တန်ခေအောင်ဆိုတာလည်းကျွန်တော်လည်းတော်တော်ရင်းနေတယ်နော်။ရောက်ပြီးတော့ဆန့်ရှင်ဝင်းဆိုတာလည်းဟောရင်းနေတယ်။ဒီမော်တစ်ခမွင့်ချီဆိုလို့ကြည့်ရင်ဒီလည်းကျွန်တော်လည်းတကြီးအသက်ကလည်းမကော်ဘူး။တကယ်ရှိလို့လို့နေတာ
။ဖန်သားသူရွာသား295ဦးကိုကြောက်တန်းရွာအာထက်ကကွင်းထဲမှာစုထားပြီး15ကိုက်အကွာခန်းကစပြီးကင်းချပြီးဝိုင်းထားတာဖြစ်တယ်လို့ပြောပါတယ်။တမရောကာဝေးဦးစီးချုပ်ယုံကထုတ်ပြန်ကြဲအရမတင်ငါပွဲလူအုပ်စုဟာညာသင်ပေးပြီးရံပြုတ်လို့တဲ့သဘောနဲ့လုံုံရင်တက်ဖွဲ့တွေကိုတိုက်ခိုက်ဖို့ကြိုးစားလာတဲ့အတွက်တနတ်ကိုမိုးဖော်ထောင်ပစ်ခဲ့ရပြီးတနတ်လူဖို့ကြိုးပမ်းလာတဲ့အတွက်မလွဲမရှောင်သာပစ်ခတ်ခဲ့ရတယ်လို့ဖော်ပြထားပါတယ
်တနတ်ဝင်လူတွေဆိုတာဖြစ်နေကြလားနင်းလောက်စဉ်းစားကြည့်ပါလားကျွန်တော်တနတ်ဝင်လူကမဟုတ်ပါဘူးကျွန်တော်သူကအဲ့ဒီနေ့ကစေဝေးခေါ်ရတယ်စေဝေးခေါ်ပြီးတော့ငါးစီအထက်ကိုသူတို့ကကျန်ပြီးတော့လှက်လိုက်တယ်ပြီးတော့သင်္ကန်းရဲ့အောက်ကိုတော့ကျန်လိုက်တယ်ပြီးတော့ကျန်တဲ့လူတွေအကုန်လုံးကိုသူတို့ကခေါ်ရတယ်အဲ့ဒီအချိန်မှာခေါ်ရတဲ့အချိန်မှာကျွန်တော်တို့ညနေကျရင်ပြန်လွတ်မယ်လို့ထင်တာဒါဆိုရင်ကျွန်တော်တို့ပြန်လို့လည်းမလွတ်ဘူးကျွန်တော်သမိုင်းလည်းမဆိုင်ရဘူးအဲ့ဒီနေ့ကအဲနောက်တနေ့ကျလာရင်နောက်တနေ့စိတ်တယ်ကျွန်တော်တို့ကျွန်တော်တို့သိပြီးတော့အဲ့ဒီနေ့ညမှာပဲညနေနေဝင်တော့ကျွန်တော်တို့လူလေးသိပြီးတော့နေလေးဝင်တန်းစီနေပြီးတော့တန်းစီခိုက်တယ်တန်းစီနေတော့အချိန်မှာသူတို့ကကျွန်တော်တို့အိတ်ဖို့လည်းမပြောဘူးဘာမှမပြောဘူးအဲ့ဒီမှာကျွန်တော်တို့ကတင်းနေကိုပိန်ပန်းနေတာဆိုတော့နေဘူးတည်းမှာတရားဝင်နေရတာဆိုတော့ပိန်ပန်းလာပြီဆိုတော့ကျွန်တော်တို့နောက်ရအောင်ဆိုပြီးအဲ့ဒီကိုယ်နေရာနဲ့ကိုနောက်ရတယ်အဲ့ဒီမှာအယူတယောက်ရှိတယ်အဲ့ဒီအယူကသူတို့ပြောတော့ကျွန်တော်တို့ကဒီလိုဒီလိုပါဆရာသူကယူနေတာတိတ်မခိုက်ဘူးအဲ့လိုပြောတော့သူတို့ကထင်းလည်းမထင်တော့ဘူးပြန်လို့လည်းမလွှတ်ဘူးဖြစ်နေတယ်အဲ့ဒီညတုန်းကနှစ်နာရီစင်မင်းလောက်မှအဲ့ဒီယူကထပြီးអော်တာអော်တော့အဲ့ဒီကျွန်တော်တို့ပက်ပက်လေးဝိုက်ထားတာလေးပဲလေးစီဝိုက်ထားတာអော်တော့ကျွန်တော်တို့ကဘူးဘူးဖြိုပြီးပစ်တာ
ဂျွာသားတူပြောပြသွားတာပါတနတ်မှန်သူတွေဟာထပြေးသူတွေနဲ့ကျောင်းဘက်ကိုပြေးသူတွေဖြစ်တယ်လို့ပြောပါတယ်လူများစုကတော့မိမိနေရာမှာပဲခေါင်းမဖော်ပဲမှောက်ရအနေထားနေနေကြတာလို့ပြောပြပါတယ
်သူကလည်းသူကဆယ်လုံးကိုလက်ထပ်တွေဝိုက်ထားတာလေ
ဟုတ်ကဲ့
သူကလည်းညာအရည်ကြီးတယ်ဆယ်လုံးတန့်စီထိုက်ခိုက်တာလေ
ဟုတ်ကဲ့
ထိုက်ခိုက်တဲ့ကြားထိကြာလာတော့သူကအိတ်တော့တာအိတ်ကျော်တော့ကြတာ
ဩ
အိတ်နေတာကတကြောကိုအိတ်နေတဲ့အချိန်ကျတော့သူကလန့်တော့ရောအလေးလေးကို
ဟုတ်ကဲ့
လန့်တော့ပြီးသူကအဲ့ဒီကြည်ပဲနေရာကိုလိချာတော့မုံမုံမင်းနဲ့ဆိုတော့သူကဘာမှမသိဘူးညာနေဖက်ကိုလော့တော့ခဲ့တယ်လေအဲ့ဒီမှာသူကအလင်းကဲပြစ်တဲ့တော့လားအဲ့ဒါကအဲ့ဒီမှာချာကကြတယ်ချီကတန်ရတယ
်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမိသူတူတယောက်ကမှဒီလိုလုံးလိမ့်မယ်လို့ထင်မထားဘူးလို့ရွာသားတွေကပြောပါတယ
်တကယ်တော့စီးကျင်းတော့ကိုရကိုသိရင်းလားတွေအခုစီးကျင်းလို့နေရမှာလေအဲ့ဒီစီးကျင်းလို့နေရမယ်ဆိုသူကဒီလိုကအဆက်ဖက်တယ်လို့လို့တယ်လည်းပြည်တယ်ဆိုတော့ကျွန်တော်တို့ကစက်ကနေရေးရမယ်တော့မှကျွန်တော်တို့ကကြားရတယ်ဘောက
ကြောက်တန်းရွာကန်တူပြောပြသွားတာပါအခုဒဏ်ရာရှိသူ10ဦးကိုလည်းပထမဆုံး ဇီဒီကိုပို့ဆောင်ခဲ့ပြီးနောက်စစ်တွေဆေးရုံကိုဆက်လက်ပို့ထားပါတယ်အဲ့ဒီရှေ့ဦးတဲကတနတ်တန်ရာနှစ်ချက်စီရရှိကြသူနှစ်ဦးဟာတန်ရာပြင်ထန်ပြီးအောက်ဆီဂျင်ပေးထားရတယ်လို့သိရပါတယ်အခုလိုရခိုင်ပြည်နယ်တွင်းကဖြစ်ပျက်မှုတွေဟာဆေးရာသွေးမှုတွေဖြစ်တယ်လို့အပြည်ပြည်ဆိုင်ရာကဝေဖန်နေကြပါတယ်နိုင်ငံတကာရခိုင်လူမှုအတိုင်းဝိုင်းအင်တာနက်ရှင်နယ်အာကန်ကွန်မြူနတီကပြောနေ ကျောက်တန်းမှာအော်တက်မတော်ကတက်လိုက်တဲ့ကိစ္စပေါ့နော်ဒါသိရဆွဲမှုပေါ့ဗျာမြန်မာနိုင်ငံကလက်မဲ့ထုတ်ထားတဲ့ဒီဂျမီဘာကွန်ဗင်းရှင်းကိုကြောင်ကြားရချူဖုတ်တာပေါ့အဲကျွန်တော်တို့ဒီစခန်အတိုင်းဝိုင်းနေသလန်အနေနဲ့အဲဒီနိုင်ငံကအဲဒီအပြူဆိုင်ရာသိရဆွဲမှုခုံရုံးနဲ့ပူးပေါင်းပြီးတော့ရေးယူပါဖို့ရှိပါတယ်ဦးညီညီဆွေပြောပြသွားတာပါအလားတူလူအခွင့်အရေးစောင့်ကြည့်အဖွဲ့ပါ ခတ်ခြင်းအပေါ်မှာလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ဝေဖန်နေကြပါတယ်ခင်ဗျာ